နိုင်ငံတော်ရှုဝတ်ချက်ဥပဒေပုံမှ31ကငယ်နဲ့ရန်ကုန်မြို့မှာတရားစွဲဆိုခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကလွှဲပြောင်းယူသွားတာကြောင့်ဒီနေ့ရုံးချိန်မှာအမှုမကြားနာနိုင်ခဲ့ပါဘူး။ဒီပြည်တော်မှာတရားခွင်ကိုဒေါက်ဆန်းစုကြည်လူကိုယ်တိုင်လာမဲ့ကြားနာပွဲကိုလည်းတနင်္လာနေ့မေလ24ရက်နေ့မှာစတင်တော့မှာဖြစ်ပေမဲ့အခုချိန်ထိတော့ရှင်းနေတဲ့တွေ့ဆုံခွင့်တိုင်ပင်ခွင့်မရသေးပါဘူး။ဒီချိန်နေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံတော်လွှတ်ချက်အုပ်ဝေးပုံမှ31ကနေနဲ့ဒေါက်ဆန်းစုကြည်ကိုရန်ကုန်မြို့မှာတရားစွဲဆိုထားတဲ့အမှုအတွက်ဒီနေ့ရန်ကုန်ရှိပိုင်းခရိုင်တရားရုံးမှာရုံးချိန်ရှိပေမဲ့လည်းဒီအမှုကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကတောင်းယူသွားတာကြောင့်ရှိပိုင်းခရိုင်တရားရုံးမှာအမှုမရှိတော့တဲ့အတွက်မကြားမနိုင်ခဲ့ပါဘူး။ပြည်ထောင်စုတရားလွှတ်တော်ချုပ်ကအမှုကိုယူသွားတယ်ဆိုတာဘာအဓိပ္ပာယ်လဲဆိုတာအသေးအချာမပြောနိုင်ဘူးလို့ရန်ကုန်ကဒေါက်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းလီအဖွဲ့ကဒေါက်ဆန်းမာလာညွန့်ကပြောပါတယ်။ဒီန
ေ့ရုံးချိန်ကနေညီမဟိုအစ်တန်ကန်ကအမှုကိုပြည်အောင်သူပြန်လွတ်သွားယူယူသွားတယ်ဆိုတော့အမားတို့ဒီဆုံးတိတ်မှာဘာမှမရှိဒီယုံကအမှုမရှိတော့အမားတို့ဝန်တိတ်နဲ့ပြန်ချိန်ပေးပါအဲ့ဒီယုံတိတ်ကဟို NGO ရောဗီဒီယိုကွန်ဖရင့်စင်းနဲ့အဲ့ဒီအစ်တန်ကန်တရားသူကြီးကပြောလာတယ်ပြောသူတို့သူတို့တရားပြောတဲ့ဗီဒီယိုကွန်ဖရင့်စင်းကိုအဲ့ဆရာကအမားတို့ဝန်ရှိမှာလက်တော့အနေဖွင့်ကြအဲ့ဒီရဲ့အစမှစဉ်းစားကောင်းပါလေပြီးတော့မှအဲ့ဒီနောက်ဆုံးဗာပြောချက်လေးလည်းလို့သူကတော့တက်စီကိုမေးတဲ့အခါကျတော့မှအဲ့ဒီကရှင်းနေ9ရောက်လုံးနဲ့တွေ့ဖြစ်ပါလေလို့သူကလို့ပြောတယ်။ပုံမှန်ဖြစ်မလဲဆိုတော့အမလည်းအဲ့လာတော့ပြောမပြောတော့မပြောတတ်ဘူး။၃နှစ်နေတိုင်းတော့တကူကူတော့ဟိုကဖြစ်မှာပေါ့ညီမ။ဒီကားထဲမှာတော့သူတို့ဘလို့စီစဉ်မယ်ဆိုတော့အမတို့မသိဘူး။၃နှစ်နေလုံးစိတ်ကတော့အမအခြေပိုင်းပြန်ရောပဲသွားရမယ်။ဒါပေမဲ့ဘာသူသူ့ယုံမှာတော့အမှုပဲမရှိတဲ့အတွက်သူကတော့ဟိုစီစဉ်တဲ့ကိစ္စတော့အမလို့ပြောမယ်လို့ထင်ပါတယ်။
ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်နစီမှာတွေ့ရှိခဲ့ရတဲ့ဆက်ရွက်စတဲ့အနေနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကိုနိုင်ငံတော်လှုပ်ရှားချက်အဥပဒေပုံမှ31ကနေနဲ့ရန်ကုန်မှာတရားစွဲထားတာပါရန်ကုန်ကအမှုကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကလုပ်ပိုင်ခွင့်နဲ့တောင်းယူသွားတာကြောင့်နောက်ရုံးချင်းတွေကိုမူလစွဲဆိုထားတဲ့ဒီရန်ကုန်အရှိပိုင်းခရိုင်တရားရုံးမှာစစ်ဖြစ်မစစ်ဖြစ်ဆိုတာရှင်းရှင်းလင်းလင်းမသိရပါဘူးစစ်တပ်ကအနာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကဒေါက်ဆန်းစုကြည်ကိုဖမ်းဆီးပြီးနေပြည်တော်နဲ့ရန်ကုန်မှာစုစုပေါင်းအမှုပေါင်း9ခုနဲ့တရားစွဲထားတာပါနေပြည်တော်မှာပုံမှန်5ခုနဲ့အမှုက6ခုနောက်ရန်ကုန်မြို့မှာတော့ပုံမှန်1ခုနဲ့အမှု1ခုစုစုပေါင်းအမှု9ခုရင်ဆိုင်ရတဲ့ဒေါက်ဆန်းစုကြည်ဟာအခုချိန်ထိသူ့ရဲ့ရှေ့နေတွေနဲ့တွေ့ဆုံဆွေးနွေးခွင့်မရသေးပါဘူးနေပြည်တော်ကအမှုတမှုကတော့သမရဦးဝင်းမြေနောက်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုတွေတရွေဖြစ်ပါတယ်သူတို့အားလုံးအကျိုးဆောင်ရှိနေတွေနဲ့တွေ့ဆုံခွင့်မရကြသေးပါဘူး။နေပြည်တော်ကဒေါက်ဆန်းစုကြည်ကိုအကြေကျုပ်ချထားတဲ့သူ့နေအိမ်ရှေ့နားမှာအထူးတရားရုံးတစ်ခုလုပ်ပြီးမေလ24ရက်ရုံးချိန်ကျရင်အွန်လိုင်းကမဟုတ်ဘဲနဲ့လူကိုယ်ရိုင်းလာရောက်ကြားနာဖို့တရားသူကြီးကညွှန်ကြားထားပါတယ်။တနင်္လာနေ့ရုံးချိန်ကိုရှေ့နေတစ်ခွက်လုံးကျက်ဖို့စီစဉ်ထားတာနဲ့ပတ်သက်လို့ဒီရှေ့နေဖွဲ့ထဲမှာပါတဲ့ဂျော်မင်းဆိုကအခုလိုပြောပါတယ်
။ပုံမှန်ဆိုရင်တော့ကျွန်တော်တို့အခုဒီပါဝါတင်ထားတဲ့ရှေ့နေတွေအကုန်လုံးကဝင်လို့ရပါပြီ။အခုလောလောဆယ်ကျွန်တော်တို့သွားကြမှာကတော့တမရဲ့ဆောက်ခမောင်စော်ရဲ့အဲဒီရန်ကုန်မှာရန်ကုန်ရှေ့နေဖြစ်တဲ့ကျောက်ကြီးဝင်းနဲ့ကျွန်တော်တို့ဆမ်းမလာညုံအပြင်ကိုကျွန်တော်တို့နေပြီးတော့မှရှိရဲ့ဦးတက်မမောင်ဆိုတဲ့ရှေ့နေကျွန်တော်တို့၅ဦးကတော့သွားမှာပါရှင့်။တခြားအမှုတွေနဲ့တော့မတူဘူးပေါ့နော်။ကျွန်တော်တို့ကဒီအခုအနေထားမှာဆိုရင်ဘလို့စင်ခေါ်မှုတွေ့ရလဲဆိုတော့ကျမတို့ဒီအမှုတိုင်းဆဲတဲ့အခါမှာအဲဘလို့ခုခံမလဲဆိုတော့ခုခံချိန်ပိုင်းအနေကြောင့်ဆဲတဲ့အခါမှာကျမတို့အခက်အခဲရှိရပါချင်းအဲဒါပေမဲ့တွေ့ရပြီဆိုတဲ့အခါမှာတော့ဒါတမျိုးပြောင်းသွားမှာပေါ့နော်အခုလောလောဆယ်ဆယ်မှာကျမတို့လမ်းကြောင်းဆဲဖို့အတွက်ကတော့တော်တော်လေးဆက်ွက်ရှိလာတယ်ချင
်းဒေါက်ဆန်းစုကြည်ကိုစုစုပေါင်းအမှုခုနှစ်မှုဆွဲဆိုထားပေမဲ့အမှုတွေကိုစတင်စစ်ဆေးတာမရှိသေးတဲ့အပေါ်မှာဒေါက်ဆန်းစုကြည်ကမေးခွန်းထုတ်ထားပါတယ်တနင်္လာနေ့ရုံးချင်းကျရင်အမှုတွေကိုစတင်စစ်ဆေးမလားဆိုတာကိုမပြောနိုင်သေးဘူးလို့အမှုလိုက်ရှင်းတွေကပြောပါတယ်။ဒေါက်ဆန်းစုကြည်ဟာပို့ကုံတွင်းကုံဥပဒေပုံမှ၈ဆက်ထွေဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွေနိုင်ငံတော်ကြီးကိုပြက်အောင်လှုံ့ဆော်မှုဥပဒေပုံမှ114ကြီးအပြင်တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးဥပဒေပုံမှ25နဲ့အမှုက2မှုစစ်စစ်ပါနေပြည်တော်မှာတင်အမှုချမှုနဲ့ဒေါက်ဆန်းစုကြည်တရားရင်ဆိုင်နေရတာပါနိုင်ငံတော်ကြီးကိုပြက်အောင်လုပ်မှုဥပဒေပုံမှ114ကြီးနဲ့အမှုမှာဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကအမှုတရွဲတွေဖြစ်ပါရဲ့ရှင
်မက်ခင်ဖြူတွေပြောပြသွားတာဖြစ်ပါတယ်